ိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်ကမ္ဘာလည်းခီးသွားသူပြည်내နိုင်ငံပါရီမြို့မှာသေဆုံးသွားပါတယ်။အသက်80အရွယ်အဲ့ဒီတရုတ်အမျိုးသားဟာကိုရိုနာဗိုင်းရပ်စ်ကြောင့်ဥရောပမှာသေဆုံးခဲ့တဲ့ပထမဆုံးလူနာလည်းဖြစ်ပါတယ်။အာဖရိကတိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ပထမဆုံးလူနာကိုတော့အီဂျစ်နိုင်ငံမှာတွေ့ရှိထားပါတယ်။ဒီတော့အတွင်းမှာပဲတရုတ်နိုင်ငံကလည်းနှစ်သစ်ကူအပြီးအနေနဲ့အရက်ကနေတရုတ်နိုင်ငံဘီဂျင်းမြို့တော်ကိုရောက်လာကြတဲ့သူဘသူမဆိုကိုယ့်ဘာသာ14ရက်ကြာတိချခွဲပြီးနေကြရမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့အစိုးရကထုတ်ပြန်လိုက်တဲ့ဒီအမိန့်ကိုမဖြစ်မနေလိုက်နာရမှာဖြစ်ပြီးမလိုက်နာတဲ့သူတွေကိုတော့တရားဥပဒေအရအရေးယူမယ်လို့နိုင်ငံပိုင်ဘီဂျင်းဒေးလီသတင်းဌာနကကြေညာသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ143ဦးထပ်တိုးလာတယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကဒီကနေ့ကြေညာခဲ့တာကြောင့်အခုဆိုရင်ဒီရောဂါကြောင့်သေဆုံးသူ1500ထက်မနည်းရှိသွားပါပြီ။မနေ့တောက်ကြာနေမှာတော့ရောဂါရှင်အသစ် 9,090 ရှိခဲ့ပြီးဒီကနေ့စနေနေ့မှာထပ်ပြီးကူးစက်ခံရသူ 2,642 ဦးရှိခဲ့တဲ့အတွက်ခုရက်ပိုင်းအတွင်းကူးစက်မှုရေအတွက်ကျဆင်းသွားတာလည်းဖြစ်ပါတယ်။ယောဂါဆစ်ဆီတဲ့နီလန်းနဲ့ထပ်ပြီးတော့ကူးဆက်ခံရတဲ့သူတွေကိုဆစ်ဆီတဲ့နီလန်းတွေကိုတူအစိုးရကလက်တလောပြောင်းလိုက်တဲ့အတွက်လဲကူးဆက်မှုတွေတချိန်ထိုးတက်သွားခဲ့ရတာပါ။နီလန်းအစ်စ်ထဲမှာတော့ယောဂါဆစ်ဆီတဲ့နေရာမှာတက်ခွဲခန်းတွေကိုပေးပို့ဆစ်ဆီတာထက်အဆုတ်ဓာတ်မှန်နဲ့တခြားနီလန်းတွေကိုသုံးပြီးတော့ခွဲချမ်းစိတ်ဖြာသုံးသပ်ကြတာပါ။ယောဂါကြောင့်သိဆုံးသူအများစုကယောဂါစတင်ပြန်လာရာဟူပေပြည်နယ်မြို့တော်ဝူဟန်ကဖြစ်တယ်လို့တရုတ်ကျန်းမာရေးဌာနကပြောပါတယ်။တောက်ကြနေညာကရတဲ့ကိကနန်းတွေအရတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 6,900 ဝန်းကျင်ရှိနေပြီးတော့သေဆုံးသူကတော့ 1,523 ဦးရှိတယ်လို့ကျန်းမာရေးကော်မရှင်ကအတည်ပြုပါတယ်။ယောဂါကူးစက်ခံရသူတွေထဲမှာပါတဲ့ကျန်းမာရေးဝန်ထမ်း 1,916 ဦးထဲမှာ 6 ဦးကတော့သေဆုံးသွားတယ်လို့ကျန်းမာရေးကော်မရှင်ဒုတိယအကြီးအကဲရန်ရီချင်းကတောက်ကြနေမှာပြောဆိုထားပါတယ်။